ဒေါက်တာတူရခင်ဗျာအရင်းလာကန်တယောက်စင်းနဲ့တိုင်းရင်းသားအင်အားစုတွေ EAO တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုကြည့်မယ်ဆိုရင် UNSC ရလူတွေကမတက်ကြတော့ဘဲနဲ့မြောက်ပိုင်းအဖွဲ့တွေကတက်မယ်ဆိုပြီးတော့ဖြစ်ကုန်ပါတယ်အဲ့ဒါဘယ်လိုသဘောပါလဲဆရာအကျဉ်းချင်းလေးသုံးသပ်ပါဦးဆရာရင်တခု
ဟုတ်ကဲ့ဗျာအဲ့ဒါဟိုကျွန်တော်ဒီတစ်ခေါက်ကမိတုံးကဩဂုတ်လ30ရက်မှာစတယ်အားနဲ့ဒီရေချစ်ချင်းကတော့နည်းနည်းပြောရဲမိတုံးကတော့အာလုပောင်ရေးပေါ့အာလုပောင်ရေးမို့နဲ့ကျွန်တော်ဒါကြည့်ပါခဲ့တာဒီမိတုံးလောင်းစီဒီယူပြီးတော့မှဝဲဝင်းချင်းဒီဘောတာစုချက်ချက်အပြည့်ပြည့်ညယူသွားဖို့ဖြစ်တယ်ဆွဲကြကြတဲ့တိတ်ကြရေးမှာမိတုံးကတော့ SCA နဲ့မှသူးတာရောမသူးတာရောအာလုကိုပါဝတိပါဝတိတို့များသူတို့မှာအလုံးကိုဓာတ်ကိုဖိကြလိုက်တာရှိတယ်။ဒါပေမဲ့ဒီခေါက်ကြတော့ရေကြီးမထူးသေးတဲ့လူတွေနဲ့ပတ်သက်လို့ရှိရင်သူတို့နည်းနည်းသူတို့ညှိလိုက်ကြတယ်သူတို့ရှိတယ်။ဒီမြောက်ပိုင်းအဖွဲ့ကတော့ဒီညီလာခံတက်ဖို့ရောက်နေကြပါလိမ့်။အဲဒီမှာကျွန်တော်ကြားရသလောက်ဆိုရင်တော့ဒီသုံးဖွဲ့ကတော့ဒီညီလာခံပြင်ပမှာဒီကသစ္စာရဒီညီကြရေးကော်မရှင်နဲ့ဒီ IUC ကိုအစီအစဉ်ရှိလို့ကြားရတယ်ဗျ။အဲ့ဒါကြားတဲ့အဖွဲ့တွေကတော့ဒါညီလာခံတိုက်ရိုက်တက်ကြပါအဲ့ဒါနောက်ပြီး UNSC ကလည်းအခုကဒီမတက်တော့ဘူးဆိုတာလည်းဒီကြည့်ချက်ကျွန်တော်ဘာမှမကြားသေးဘူးဆိုတော့ဒါမျိုးတိတော့မျိုးတိနေတဲ့အနေအထားမျိုးရှိတယ်အဲကြောင့်ဆိုဒါအားလုံးပါဝင်ရေးကတော့ဒီမိနစ်တုန်းကကျင်းပတဲ့ဒီညီလာခံတော့တော့မပြည့်စုံဘူးလို့တော့ဆိုလို့ရတယ်အဲဒီတချို့မတက်တာတွေရှိတော့ရှိလာတယ်ကြာဟုတ်ကဲ့
ဟုတ်ကဲ့ UNSC ကမင်းဟန်တာနဲ့ခူးရဲတို့လက်မှတ်ထိုးပြီးတော့မတက်ဘူးဆိုပြီးတော့ကြီးညာထားတာကိုတွေ့ရပါတယ်ဒါပေမဲ့အဓိကကျွန်တော်မေးချင်တာကအလုံးမပါဝင်ရဘူးဆိုတော့အဲဆွေးနွေးဝဲကတကယ်ထိရောက်မှုရှိပါမလားအကုန်လုံးတက်ရောက်လာဖို့ကပိုပြီးအရေးမကြီးဘူးလားခင်ဗျာ
ဟုတ်ကဲ့ဒီခေါ်ရဲ့ရေးချက်ကတော့ကျွန်တော်ဒီအလုံးမဲ့ခံနေတဲ့နိုင်ငံရေးသဘောတူညီချက်တစ်ခုရအောင်ပေါ့ပေါ်လည်းအောက်ခံတစ်ခုရအောင်ဆိုအဲကြောင့်မလို့ဒီအလုံးမဲ့ခံနေတဲ့အဖြေရဖို့ဆိုလို့ရှိရင်တော့ဒါဖက်ဒရယ်ပြည်ထောင်စုဒီဆောက်သွားရေးကိစ္စဖြစ်တဲ့ဆက်ကကြတော့ဒါကျွန်တော်အားလုံးပါနေပြီအဲတက်တဲ့လူရောမတက်တဲ့လူရောအဲဒီကဲတို့များတချို့ကမတက်နိုင်ဘူးဆိုလဲဒါလူချင်းလားတော့ကျွန်တော်ပုံရည်မှန်းချက်ပုံပန်းတဲ့ကိုသွားနေကြတယ်ဖက်ဒရယ်သွားနေကြတယ်ဆိုတော့ဒီအခုဒီညီလာခံမှာစင်းစင်းဆုံးတဲ့ဟာသူတို့အကြိုက်နဲ့တိုက်နေတာဖြစ်ကောင်းဖြစ်သွားနေတာပေါ့အဲဆိုလို့ရှိရင်တော့ဒါအားလုံးလက်ခံနိုင်တဲ့အဖြစ်သူတွေကတော့သူအားလုံးတိုက်နေတဲ့ဒီအဖြစ်ရလာတခုဖြစ်မှာပါဒါကြောင့်မလို့ကျွန်တော်ကဒီတချို့တလေမတက်နိုင်လို့ဒီညီလာခအထမမြောက်မအောင်ဒီလိုလို့တချို့ချင်းကောင်းဖြစ်မယ်ကျွန်တော်ကတော့အဲ့လိုမယူဆဘူးဒါကြောင့်မလို့ဒီအတိကတော့ဒီညီလာခကိုစီးပြီးတော့ရနေရမှာအလုံးလက်ခံနိုင်တဲ့သမိုင်းသူညစ်နဲ့သမိုင်းပတ်တဲ့ခုနိုင်တဲ့ဒီနိုင်ငံရေးရလာကောင်းတခုရဖို့ဒါအရေးကြီးပါလေ
ဟုတ်ကဲ့ဟုတ်ကဲ့ဆရာကျွန်တော်လည်းဆရာလိုပဲဆူတောင်းပါတယ်အကောင့်မြင်တဲ့ဆရာကျွန်တော်လည်းပဲအောင်မြင်စေချင်ပါတယ်ဒါပေမဲ့အကောင်းမြင်တဲ့အတိုင်းတကယ်ပဲဖြစ်လာနိုင်မှာမလားဥလားစောဘယ်လိုသဘောပါလဲခင်ဗျာ
အခုနေပြည်တော်ကို AA ဒေါက်တာညွထောင်းတို့ရောက်လာတဲ့အတွက်ကြောင့်ကျွန်တော်ရခိုင်တယောက်အနေနဲ့ကောရခိုင်ပြည်သူကိုကူစားပြုတဲ့လွှတ်တော်အမောက်ကြောင့်မြောက်ညာတော့ကျွန်တော်ဝန်တာပါတယ်ဘာလို့ဆိုတော့ all inclusive ဆိုတာကိုကျွန်တော်အပြင်မှာလည်းပြောတယ်ကျွန်တော်လွှတ်တော်ထဲမှာလည်းကျွန်တော်တိုင်ဝင်ပြောခဲ့ပါတယ်နော်အဲ့တော့ AA ကအဖွဲ့ကရောက်လာတယ်ဘလို့အစင်တန်းနဲ့ဘလို့ဟာမျိုးဆွေးနွေးမလဲဆိုတော့ကျွန်တော်မသိဘူးဒါပေမဲ့တစ်ချိန်ထဲမှာမနစ်ကတက်ခဲ့တယ်ဘုံမကြီးမင်းထွန်တို့ကိုထွန်းစော်တို့ကပါမလာတော့ဘူးဆိုတာသိရတဲ့ခါကျတော့ကျွန်တော်စိတ်မကောင်းမြန်ဘူးเนาะအဲ့တော့ဒါအလွဲ့အချော်တစ်ခုပေါ့လေเนาะနောက်တစ်ချက်ကဒီဆွန်ကော့ရှင်ပေါ့လေမစ္စဆွန်ကော့ရှင်ကတိုက်တွန်းမှုပေါ့လေတိုက်တွန်းမှုဆိုတာ PR ဖြစ်ရှင်လည်းဖြစ်မှာပေါ့လေဒါဒီပလိုမစီရပေါ့လေဆွန်ကော့ရှင်ရဲ့တိုက်တွန်းမှုနဲ့အချင်းတူတူလေးတွေ့မှာဒီမြောက်ပိုင်းမဟာမိတ်ဟာအတိုင်းဆိုပြီးတော့ရောက်လာတယ်ပေါ့ဗျာဒါဝန်တာတယ်ပေါ့ဗျာလှည့်ပြောင်းတူအဲ့လိုတောက်လာတဲ့ချိန်မှာဆွေးနွေးဖို့ကိုချက်တောင်းတဲ့ဆွေးနွေးဖို့ဆိုတော့ဟို UNFC ကတိုင်းဆိုရင်မတက်တော့ဘူးဆိုတဲ့ဟာကြတော့ခါကြတော့ကျွန်တော်တို့ဗမာပြည်နိုင်ငံကြီးဟာတကယ်မျက်လှည့်လိုပဲဖြစ်နေအဲ့တော့ဒါမကောင်းဘူးကောင်းတဲ့အလားလည်းဘူးဒါတိုင်းရင်းသားထဲမှာဒီရက်ခတ်မှုကပို့ပြီးတော့အကွဲပြစ်ဖြစ်မှာကိုကျွန်တော်စိုးရိမ်တယ်ဒီကြီးလက်ခံရဲ့တိုးတက်မှုအတွက်လည်းရလတ်ဒီမကောင်းမှာကိုလည်းကျွန်တော်စိုးရိမ်ပါတယ်နောက်တစ်ခုကကျွန်တော်ထပ်ပြီးပြောနေတာက OBOR ရဲ့အကျိုးဆက်အနေနဲ့များပတ်သက်နေသလား OBOR ကိုကျွန်တော်တို့နိုင်ငံရဲ့အဓိပတိကောင်းဆောင်ကြီးပေါ့လေကျွန်တော်တော့တက်တယ်တော့တက်ပြီးတော့အဲ့ဒီ business on question ကနေပြီးတော့ဟိုအကြံတစ်ခုပေးလိုက်တဲ့ခါကျတော့တိုက်မဲ့ခိုင်းမဲ့တကယ်ဖြစ်နေအဖွဲ့ကရောက်လာတယ် Federal နဲ့ပတ်သက်တဲ့ UNFC ဖွဲ့ကဘေးကိုရောက်သွားပြီးတော့ boycott လုပ်တယ်ဆိုတာကျွန်တော်တော့နားမလည်ဘူးကျွန်တော်ရိုးရိုးလေးပါကျွန်တော်နားမလည်ဘူးဒါပေမဲ့ကျွန်တော်တို့ကတော့ငြင်းရစေချင်တယ်အကုန်လုံးပါဝင်စေချင်တယ်တကယ်တန်းတူတဲ့ရှစ်ကြည့်တဲ့ပ ီထောင်စုကြီးတခုအကုန်လုံးဝိုင်းဝန်းပြီးတည်ဆောက်ရှင်တယ်ဒါပဲကျွန်တော်တို့ဒါပေမဲ့ဖြစ်စဉ်တွေရောအမတန်ရှုပ်ရှားပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီရကနာဦးလာဆိုတော့ OBO ကပြောလို့ကျွန်တော်လည်းဒါကိုမေးကျင်တဲ့ဆွေးနွေးကျင်တဲ့အကြောင်းတွေအဲ့မှာအဲ့ဒါလည်းပါပါတယ်တရုတ်ရဲ့ဖိအားပဲကြာကျွန်တော်ကတော့ပရိသတ်နားလည်အောင်ပဲကျွန်တော်ပြောဖို့တာဝန်ရှိပါတယ်ဆိုတော့အခုမြောက်ပိုင်းမဟာမိတ်ကအစရုံကတိုက်မဲ့ခိုက်မဲ့သိတင်းတင်းမာမာဖြစ်နေတဲ့အဖွဲ့ကရုတ်တရက်ဆိုသလိုတရုတ်ဖိအားကြောင့်သူတို့ရောက်လာကြတယ်ဆိုတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုဘလောက်တောင်ရှိနေတယ်လဲတရုတ်ကမင်းတို့လက်မှတ်ထိုးကြလို့ဆိုရင်ထိုးရမလားသူတို့အဲ့တော့တရုတ်ရဲ့ဖိအားလက်လင်ချိုးပြီးတော့လုခိုင်းတဲ့ညဉ့်ညိုင်းဟာဘလောက်တည်မြဲနိုင်တဲ့အခြေအနေရှိပါလဲဆရာဒေါက်တာတူကြဆွေးနွေးပါခင်ဗျာအဲ့လိုဖြစ်လာခဲ့ရင
်ဟုတ်ကဲ့ဒီပြန်ကျတော့ခုနေကျတော့အမြကိုပြောရလို့ရှိတယ်ဒီတရုတ်ရဲ့ policy ကဟုတ်ပြောဒီမင်းကြီးနဲ့ပတ်သက်ပြီးမပြောမဆိုခင်ကတည်းကသူကညီချင်းရေးကိုအားပေးတာပါမြန်မာနိုင်ငံညီချင်းရေးကိုသူတို့အားပေးတာကိုကျွန်တော်သိရတယ်ဒါကြောင့်မလို့သူကဒီနေသက်တချောက်ကအဖွဲ့အစည်းတွေကိုပဲအတူချပြီးတော့မှမြန်မာနိုင်ငံမပြေမြေဖြစ်အောင်သူလုပ်ဖို့အစီအစဉ်လုံးဝမရှိပါဘူးသူဒါကမြန်မာနိုင်ငံညီချင်းရေးကိုသူကအစကတည်းကသူ့မှာ policy ရှိတယ်ဆိုတော့ကျွန်တော်ကတော့ခံမလို့ရတယ်အဲ့ဒါတိရတိရပါလေပြောမယ်ဆိုရှင်အော်ဒီယိုအပြန်ပေါ်လာတဲ့ခါကျတော့လေဒါလေးပါပါပေါ့ဆက်ခါကျတော့အခုကဒီမြောက်ပိုင်းကိုလည်းအပြည့်အစုံဖြစ်အားပေးဆိုတာမျိုးတဲ့ကျွန်တော်အမြင်ကတော့ဒီအပြုသဘောဆောင်ဆောင်နဲ့ညီညာရေးကိုရရှိစေခြင်းနဲ့အတွက်ကြောင့်သူနဲ့ညီညီနဲ့နဲ့တို့ပြီးတော့မှဒီလိုက်ပြောပေးတယ်ညီလာခံတက်တယ်လို့ကျွန်တော်အဲ့လိုယူဆတယ
်ဟုတ်ကဲ့နောက်တစ်ခုကအဲ့ဒီမြောက်ပိုင်းတိုင်းရင်းသားအင်အားစုတွေကိုသာမကအရင်ကဒီလူကိုလုံးဝလက်မခံဘူးလို့အပြတ်သားပြောထားတဲ့တက်မတော်ဘက်ကလည်းပဲအခုတရုတ်ဖီအားနဲ့တရုတ်ခေါ်လာလို့တက်လာရမယ်ဒီအဖွဲ့တွေနဲ့ပတ်သက်ပြီးဘာမှပြောတာမရှိဘူးဆိုတော့တက်မတော်အပေါ်မှာလည်းပဲအတော်လေးတရုတ်ဩဇာသုံးလိုက်တဲ့ဆိုတဲ့သဘောမျိုးသက်ရောက်နေပါတယ်ဥလားစောပဲလို့မြင်ပါလဲအဲ့ဒါကို
ဥအစိုးရရောတက်မတော်ရောတရုတ်တွေကတက်ခိုင်းပါတယ်ဆိုရင်တက်ခွင့်ပေးလိုက်ရတာပဲအဲ့တော့တက်ခွင့်ပေးလိုက်ပြီးတော့ဒီပြေ UNFC ကြတော့ကျွန်တော်တို့အချက်ကိုချက်ကိုအမတန် moderate ဖြစ်တဲ့အချက်ကိုချက်ကြတော့ဒီစစ်ပြီးတော့ဘာမှမလုပ်တော့တုတ်တာကတော့ကျွန်တော်မကောင်းဘူးရအဲ့လိုမျိုးအဲ့လိုမျိုးခွဲခြားဆက်ဆံတဲ့ပုံစံမျိုးဖြစ်တာအဲ့တော့ကျွန်တော်ထင်တာကတော့လက်ရှိအစိုးရအနေနဲ့ပွင့်ပွင့်လင်းလင်းပြတ်ပြတ်သားသားဒါကိုဖြည့်ရှင်းဖို့ကောင်းပါတယ်အဲ့တော့အဲ့လိုဟာမျိုးကိုကြတော့ဒီအစိုးရမှာတိကျတဲ့မူဝါဒမရှိဘူးဆိုတာကိုတော့ကျွန်တော်တော်တော်ထင်ထင်ရှားရှားမြင်ရတယ်နော်အဲ့လိုဒီတရုတ်မစ္စတာဆောင်ကောချင်ကပြောတာနဲ့ကိုပဲအဲ့လိုဖြစ်တယ်ဆိုရင်ဒါ interest လားအဲ့တော့အဲ့ဒီ interest ကဘာတွေရှိတယ်လဲ
အာနောက်တရားဆရာတော်တူရခင်ဗျာကျွန်တော်ကစဉ်းစားကြည့်တာအစိုးရတို့တက်မတော်တို့ဘက်ကတရုတ်ရဲ့ဖိအားကြောင့်အထူးသဖြင့်တက်မတော်ဘက်ကအရင်လက်မခံကျင်ဘူးဆိုတဲ့လူတွေကိုလည်းဥလက်ခံပါပြီဆိုတဲ့သဘောမျိုးဖြစ်သွားတော့ဘယ်သူဖိအားမှမပါဘဲနဲ့တိုင်းရင်းသားတွေသူတို့ရဲ့ဆန္ဒနဲ့သူတို့စုကောင်းမဲ့ထင်တာကိုလုပ်နေကြတယ် UNFC ဘက်ကကြတော့ဘာကြောင့်မလိုက်လျောနိုင်ဘူးလဲသူတို့ဘက်ကတုံ့ဆိုချက်ကိုတက်မတော်ဘက်ကအဲ့ဒါကိုဆရာဘယ်လိုပြောလို့ပါလဲကျွန်တော်အဲ့ဒါစဉ်းစားမိရဆရာ
ဟုတ်ကဲ့အဲ့ဒါတော့သူတို့ညီနိုင်ရဲ့အားပြုတ်ရည်တဲ့သဘောအပြာတန်ညနိုင်မှုပါအားနည်းချက်ရှိတော့ရှိနေတယ်။အမှသလိုကြည့်အားလို့ပါဝင်ရေးကိုတော့ဒါမရှိမနေတော့သုံးကြရမှာပါ။အားလို့ပါဝင်မှပုံပြောမှပြည့်စုံပါလို့ဒါကြောင့်မို့ညော့ပိုင်းကတော့ဗာရှိပြည့်ကုနာပြောတဲ့ပုံစံမျိုးနဲ့ရောက်လာတာပဲရှိပြည့်။ UNF လည်းပါလာနေအောင်တော့ဒါ20အခြေလေညနိုင်ပြီးလုပ်တင်တာပေါ့။ဒါပေမဲ့ဒီနေရာမှာကျွန်တော်ထောက်ပြချင်တာကျတော့အနေတစ်ခုကတော့ဗာရှိပြည့်ဘလို့ပဲအစာမချေမှုတွေဝေဖန်မှုရှိကြပါဘာအရေးကြီးဆုံးကဘာလဲဆိုရင်ဒီ necessity ရာစုပြည်တော်ဒုတိယအကျိုးမှာလူအားလုံးလက်ခံတဲ့ကျွန်တော်နိုင်ငံကိုညီချင်းရင်ရရှိစေနိုင်တဲ့နိုင်ငံရေးသဘောတူညီချက်ကိုရဖို့ရရတယ်။အဲ့ဒီနိုင်ငံရေးသဘောတူညီချက်ကိုရပြီဆိုလို့ရှိရင်ဂျာမီအပိုင်းတွေဒီအပြန်လမ်းနားလည်မှုလေတာတို့ပါဂျာမီရတယ်ပါအားလုံးကြီးရှင်းသွားမယ်အားလုံးသိကျော်လေးတို့ဖြစ်သွားမယ်ဒါရောအတိတ်ကတော့ဒီထောင်စုစစ်စစ်မှုကိုချပြီးတော့မှအားလုံးလက်ခံနိုင်အောင်ဒါလာကြောင်ပို့ပေးဖို့အဖြေကောင်းတစ်ခုဆက်ဖို့ဒါအတိတ်ကအစ်တဲလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့အဲ့ဒီအဖြေကောင်းကိုတကယ်ကရနိုင်ရလို့ဆရာယုံကြည်ပါလားဆရာကျွန်တော်နောက်ဆုံးနည်းမေးချင်တာ
ပါဟုတ်ကဲ့ကျွန်တော်အားလုံးရေရသားသားနဲ့တကယ်ရင်းချမ်းရေးတကယ်အမှန်တကယ်လူကျင်တဲ့စစ်တပ်နဲ့ဒီလိုလိုဆိုအကျိုးကိုဝိုင်းဝန်းချေချို့ပေးမယ်မြတ်မြတ်သားသားနဲ့ဝိဝိဆလူချင်းကိုချက်ထားပြီးတော့မှကျွန်တော်ဆွေးနွေးကြမယ်ဆိုရင်ရနိုင်ပါတယ်ကြာဟုတ်ကဲ့
ဟုတ်ကဲ့ဦးလှဆော့ရောဘယ်လိုမြင်ပါလဲညီညာခံကထွက်ပေါ်လာမယ်ကျူဘယ်လို
ဖြစ်မလဲကျွန်တော်တို့ကလေညီညာရင်ကိုတကယ်လိုရင်းနဲ့ဗမာကြီးမှာညီညာရင်မလိုချင်တဲ့လူဘယ်သူမှမရှိဘူးဒါပေမဲ့အဲ့ဖြစ်စင်ပါ process ကတော်တော်ကိုဦးနှင်းခွင်နှင်းဖြစ်တာတည်းရှိတယ်နော်အဲ့တော့ဒေါက်တာတူရပြောသလိုအဲ့လိုပြောမယ်ဆိုရင်ဒေါက်တာတူရညီလာခံတက်တယ်ဆိုရင်ဒေါက်တာတူရကချင်မှာကချင်လူမျိုးတွေကိုကိုစားပြုတဲ့အမျိုးသားနိုင်ငံဆွေးနွေးပွဲရှိသလားနော်ချမ်းမှာအမျိုးသားဆွေးနွေးပွဲရှိသလား ရခိုင်မှာမြို့သားဆိုင်နိုင်ငံဆွေးနွေးပွဲရှိသလားမရှိပဲနဲ့ကျွန်တော်လာတဲ့တည်းကျွန်တော်အမတ်ပါနော်ကျွန်တော်ပြည်သူ့တို့အမတ်ကျွန်တော်တို့ပါတီကရခိုင်ပြည်မှာအများဆုံးနိုင်ထားတဲ့ရခိုင်ပြည်သူကိုကိုးစားပြုတဲ့ပါတီပါနော်ဒေါက်တာတူရကိုယ်တိုင်ကပချင်းပြည်သူတွေကိုကိုးစားပြုပြီးတော့ဒီနေရာမှာလက်မှတ်ထိုးလို့ရောရမလားဒါကောတကယ် legitimacy ဖြစ်မလားအဲ့ဒါတွေကိုအများကြီးစဉ်းစားကြရရှိပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးနဲ့ဆရာဒေါက်တာတူရဗာမြပြန်ပြောချင်ပါတယ်ခင်ဗျာဦးထွက်စောရဲ့မိကုံးကို
ဟုတ်ကဲ့ဒီစားကတော့ဒီမြတ်သားစီနိုင်ရေးစနစ်ပဲပြင်ပတာတယ်အားနည်းချက်တွေရှိပါတယ်အဲသို့တော်လည်းပဲအတိကတော့ဒါအားလုံးလက်ခံနိုင်တဲ့ဉာဏ်ကြီးရဲ့တကယ်ရစေနိုင်တဲ့သမိုင်းမတန်ကျင်းနိုင်တဲ့အဖြေပေါင်းတစ်ခုရပါတယ်ဒါကိုကျွန်တော်ဆက်ပြီးပြောချင်ပါတယ်